Welcome to the Voice of America in Burmese.
Mingala nya ni khin ma shin. American ပြည်အောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ၂ရက်သတင်းလာနေညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။ American ပြည်အောင်စု Las Vegas ကဂီတဖြိုပြပွဲပြစ်ခတ်ခံရတာကြောင့်လူ90သေဆုံးပြီးလူ100ကျော်ဒဏ်ရာရပါတယ်။စပိန်နိုင်ငံကနေကတ်တလိုနီးယားခွဲထွက်ရေးမဲခွဲမှုတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်ခေါ်ရေးမြန်မာဘက်ကအဆိုပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရနိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုလတ်စ်ဗီဂတ်စ်မြို့ကမနေ့ကကျင်းပတဲ့ဂီတပွဲတော်တစ်ခုမှာပြစ်ခတ်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး200ကျော်ဒဏ်ရာရတဲ့တွေမှာကြားမှာတော
့ဟိုတယ်တွေကဘယ်လိုလဲဆိုတော့ဟိုတယ်တွေကအားလုံးကလော့ကဒေါင်းလုပ်လိုက်တယ်။တော့ပြည်လူတွေအထက်မဝင်ရဘူး။တွေ့ရလူတွေအပြင်မထွက်ရအောင်အလုံးလုံးတဲ့လူပဲဖြစ်ဖြစ်လာတဲ့လူပဲဖြစ်ဖြစ်အဲ့တော့ခုနေစိုးဝင်ကြတာပေါ့အကုန်လုံးကတွေ့ရမှာ
Las Vegas ဒေသခံကိုနေလင်းပြောသွားတာပါပြည်စုံကတော့မကြခင်ကြမှာပါဒါပြင် Bangladesh နဲ့ဆက်က Ranger ဒုက္ခသည်စခန်းတွေကို WFP အကြီးကဲတွားရောက်ကြည့်ရှုတဲ့တွင်ခြေကပြည်နယ်မြောက်ပိုင်းမောင်တော်အရင်နဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့မြန်မာတာဝန်ရှိသူတွေရဲ့သတင်းထုတ်ပြန်ချက်တွေအပေါ်တိုင်းရင်းသားတွေရဲ့အမြင်တွေနဲ့ Spain နိုင်ငံမှာ Catalan လွတ်လပ်ရေးအတွက်လူလူသဘောထားခံရဆန္ဒခံယူပွဲမနေ့ကကျင်းပရမှာအစိုးရဘက်ကလာရောက်နေနေလို့လူရနဲ့ချီတန်းရတဲ့တွင်တွေကိုကြားဖို့ရှိပါတယ်ကိုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုမှတ်တင်ရေးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။ American ပြည်အောင်စု Nevada ပြည်နယ် Las Vegas မြို့က Country Music ဂီတဖျော်ဖြေပွဲတစ်ခုမှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းအမျိုးသားတအုပ်ကပြစ်ခတ်တာကြောင့်အနည်းဆုံးလူ90သေဆုံးပြီးတော့200ကျော်ဒဏ်ရာရရှိတဲ့အကြောင်းရဲကပြောပါရယ်။ဂီတပွဲကျင်းပရာနေရာနဲ့လမ်းမဲချတဲ့မန္တလေးဘေးကာစီနိုရဲ့32ထပ်မှာတိုက်ခိုက်သူကနေရာယူတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Las Vegas မြို့တော်ရဲတပ်ဖွဲ့အကြီးအကဲ Joseph Lombardo ကသတင်းထောက်တီကိုပြောပါတယ်။ပြစ်ခတ်ခံရတဲ့ဂီတပွဲကွင်းပြင်မှာရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့တနက်ပြစ်တန်တွေဇက်တိုက်ထွက်လာနေတာမှာဂီတပွဲကြီးပြိတ္တခေါင်းငုံပြီးအကာအကွယ်ယူနေကြတဲ့ပုံတွေ။အော်ဟစ်ပြေးလွှားနေကြပုံတွေကိုတွေ့ရပါတယ်။တနတ်သမားကအသက်64နှစ်အရွယ်စတက်ဖင်ဖက်ဒေါကဖြစ်ပြီးသူ့ရဲ့နောက်ကျောင်းရာဇဝင်ကိုအာနာပိုင်တို့စစ်ဆေးနေဆဲဖြစ်ပါတယ်။တကူရောတနတ်သမားဖြစ်ပုံရပြီးသူ့အိမ်ကိုရဲကရှာမယ်လို့လဲရဲဖွဲ့အကြီးအကဲကပြောပါတယ်။အကြမ်းဖက်မှုနှိမ်နှင်းရေးတပ်ဖွဲ့ဝင်တွေကတနတ်သမားကိုဖမ်းဆီးဖို့ကြိုးစားရမှာတနတ်သမားကိုတော့အသေးဖမ်းမိတဲ့အကြောင်းနောက်သူ့ရဲ့ဟိုတယ်ခန်းအတွင်းကလက်နက်တွေအများကြီးတွေ့ရတဲ့အကြောင်းလဲရဲမှုကပြောပါတယ်။ဘာကြီးရွယ်ချက်နဲ့လုတ်တလဲဆိုတာကိုတော့မသိရသေးပါဘူး။တည်င်းအချက်လက်တွေထပ်ရဖို့အတွက်တနတ်သမားရဲ့အခန်းပေါ်အမျိုးသမီးကိုအာဏာပိုင်တွေရှာပွေနေပါတယ်။ဒေသခံတဦးဖြစ်ပြီးတကူတည်းလှုပ်ရှားခဲ့တာလို့အာဏာပိုင်တွေကယူဆထားကြပြီးအခုချိန်ထိတော့သူနဲ့ပတ်သက်တဲ့ဒီသူ့ရဲ့ရွယ်ချက်နဲ့ပတ်သက်ပြီးတော့ရဲကမသိရသေးပါဘူး။ဂီတပွဲပစ်ခတ်မှုအတွင်းသေဆုံးသူတွေထဲမှာတာဝန်ချိန်ပြင်ပရဲတပ်ဖွဲ့ဝင်တွေလည်းပါဝင်ပါတယ်ပြစ်ခတ်မှုဖြစ်ပွားတဲ့ဒေသတဝိုက်မှာ Las Vegas နိုင်ငံတကာ၄စိတ်လည်းရှိနေပြီးပြစ်ခတ်မှုဖြစ်ပွားပြီးနောက်မှာ၄ချောင်းခီးစဉ်တွေကိုလည်းယာယီဆိုင်ငံ့လိုက်ပါတယ်ပြစ်ခတ်မှုအတွင်းသေဆုံးရသူတွေနဲ့မိသားစုတွေအတွက်ထပ်တူကြေးကွဲဝမ်းနည်းရပါကြောင်းအမေရိကန်သမ္မတ Donald Trump ကဒီကနေ့မနက်ပိုင်း Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်
အနည်းဆုံးလူ90သေဆုံးပြီး200ကျော်ဒဏ်ရာရထားတဲ့ Las Vegas ဂီတဖျော်ဖြေပွဲပြစ်ခတ်မှုနဲ့ပတ်သက်ဆက်နွယ်ပြီးတော့အမျိုးသမီးတဦးကိုအာဏာပိုင်တွေကရှာဖွေနေကြပါတယ်။ Las Vegas မြို့တော်ရဲဖွဲ့အကြီးအကဲ Joe Lombardo ကတော့တနတ်သမားနဲ့ခီးသွားပေါ်အမျိုးသမီးတဦးကိုရှာဖွေနေကြောင်းဒီအမျိုးသမီးဘယ်မှာရှိနေသလဲဆိုတာကိုလည်းသိရှိထားပြီးဖြစ်တယ်လို့ပြောပါတယ်။
But we are interested in a companion that is traveling with him. And her name is, and I will provide you the name, so please be accurate on this.
ဒီအမျိုးသမီးနာမည်က Mary Lou Denley ဖြစ်ပြီးအာရှနယ်ဘွားအမျိုးသမီးဖြစ်ပါတယ်။အရက်က41လက်မရှိပါတယ်။ပေါင်ချိန်113ပေါင်ရှိပါတယ်။သူမကိုဖမ်းပြီးစစ်ဆေးနိုင်ဖို့ကြိုးစားနေပါတယ်လို့ရဲတပ်ဖွဲ့အကြီးအကဲပြောဆိုသွားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့နောက်ပိုင်းကဂီတပွဲပြစ်ခတ်ခံရမှုအစပိုင်းမှာတော့ပွဲကြည့်သူတွေကမိရှူမိပန်းပစ်ဖောက်တန်းလို့ထင်ခဲ့ကြတာပါ။ဒါပေမဲ့နောက်ပိုင်းမှာမှတနက်ပစ်ခတ်မှုအဖြစ်သိရှိပြီးအကာအကွယ်ယူကြနောက်ဂီတပွဲကျင်းပရာကနေထွက်ပြေးခဲ့ကြတာလို့ကိုယ်တိုင်တွေ့ကြုံခဲ့ရသူတူကလည်းပြောပါရခင်ဗျာ
စပိန်နိုင်ငံကနေကတ်တလိုနီးယားဒေသခွဲထွက်ရေးအတွက်မနေ့တနင်္ဂနွေနေ့ကလူလူဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောဆိုလိုက်ပါတယ်ဒါပေမဲ့စပိန်အစိုးရအနေနဲ့ဆွေးနွေးညှိနှိုင်းပါလို့လည်းကော်မရှင်ကတိုက်တွန်းပါတယ် နိုင်ငံရေးကိစ္စမှာအကြမ်းဖက်ကင်တွယ်လို့မရဘူးလို့ဥရောပကော်မရှင်ရဲ့ပြောခွင့်ရကဒီကနေ့တနင်္လာနေ့မှာပြောဆိုသွားတာပါဒီအချိန်ကစီးလုံးညီညွတ်ရမယ့်အချိန်ဖြစ်ပြီးစိတ်ဝမ်းကွဲပြီးတကွဲတပြားဖြစ်ရမယ့်အချိန်မဟုတ်ဘူးဆိုပြီးလဲဥရောပကော်မရှင်ရဲ့ Twitter မှာဖော်ပြထားပါတယ်မဲပေးသူတွေကိုရဲတွေကတားဆီးဖို့ကြိုးစားမှုအတွင်းလူပေါင်း900နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့ကတလိုနီးယားဒေသအနာပိုင်တွေကပြောပါတယ်ခွဲထွက်ရေးမဲခွဲဖို့အတွက်ဒေသဆိုင်ရာလွှတ်တော်ကအတီးပြုတ်လိုက်တဲ့ဥပဒေကိုစပိန်အခြေခံဥပဒေခိုးရုံးကဆိုင်းငံ့ခဲ့တာပါဒါပေမဲ့လူမှုဆန္ဒခံယူပွဲကိုမဖြစ်မနေကျင့်ပခဲ့ပါတယ်မဲယုံတွေပိတ်သိမ်းပြီးတဲ့နောက်မှာတော့ကတလိုနီးယားကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အကြီးအကဲကာလ်ဖျူစတမန်ကလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်ခွင့်ရသွားပြီဖြစ်ပြီးဥရောပသမ္မတအနေနဲ့တခြားနိလမရှာဖို့ပြောဆိုလိုက်ပါတယ်။စပိန်အစိုးရဘက်ကတော့ဒါကိုလုံးဝသဘောမတူပါဘူး။ကတလိုနီးယားလွတ်လပ်ရေးကြီးညာမဲ့အရေးကိုကာကွယ်နိုင်ဖို့တရားဥပဒေဘောင်အတွင်းကနေအစိုးရအနေနဲ့အဆုံးစွန်ဆောင်ရွက်မယ်လို့တရားရေးဝန်ကြီးကဒီကနေ့တနင်္လာနေ့စပိန်ရုတ်တံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်ရှင်။
ပြည်ထောင်နိုင်ငံမှာဆိုးမျိုးမှာတနင်္ဂနွေနေ့ကအမျိုးသမီးငယ်၂ယောက်ကိုဓာတ်နဲ့ထိုးတက်ခဲ့တယ်ဆိုတဲ့အမျိုးသားကိုဒီတိုက်ခိုက်မှုမတိုင်ခင်၂ယောက်ကရဲကဖမ်းဆီးခဲ့ပြီးပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။အဲဒီတန်တရားရှိခံရတဲ့သူဟာနာမည်အမျိုးမျိုးရှိပြီးတော့သူ့ကိုဆိုင်တွေကကုန်ပစ္စည်းတွေကိုပတ်စံမပေးဘဲခိုးယူတယ်ဆိုပြီးပြည်ထောင်ရဲတပ်ဖွဲ့ကလင်းမျိုးမှာစက်တင်ဘာ29ရက်နေ့ကတားဆီးစစ်ဆေးခဲ့ပါသေးတယ်။ဒါပေမဲ့ဘာတက်တင်မှမပြနိုင်တဲ့အတွက်သူ့ကိုပြန်လွှတ်ပေးခဲ့တာပါ။အဲ့လူကအလာဟူအက်ဘာလို့ဟောပြီးတော့မဆူမျိုးရဲ့ဘူရာမှာအမျိုးသားနှစ်ဦးကိုဓာတ်နဲ့အမျိုးသမီးနှစ်ဦးကိုဓာတ်နဲ့ထိုးခဲ့တာဖြစ်ပြီးအဲ့နောက်တော့ပြင်သစ်စစ်သားတွေကသူ့ကိုတနက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့သတင်းတွေကဆိုပါတယ်။ IS စစ်သည်တွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့တရားဝင်သတင်းအေဂျင်စီကနေပြောကြားခဲ့ပါတယ်။တိုက်ခိုက်ခဲ့တဲ့သူနဲ့တည်ဆုံသွားတဲ့သူရဲ့နာမည်ကိုတော့ထုတ်ပြန်ပြောဆိုခြင်းတော့မရှိသေးပါဘူး။ရဲကမဆူးမျိုးဘူရာယုံကြီးကိုပိတ်ပစ်ခဲ့ပြီးတော့ပြင်သစ်ပြည်ထောင်ဝန်ကြီးဂျေရာကလောမလဲမဆူးမျိုးကိုချက်ချင်းထွက်ခွာခဲ့ပါတယ်။ပြင်သစ်အာဏာပိုင်တွေကတော့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးစုံစမ်းစစ်ဆေးမှုတွေကိုစတင်ခဲ့ပေမဲ့ပြည်ထောင်ဝန်ကြီးကတော့ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်နဲ့တရားဝင်ကြေညာခြင်းမရှိသေးပါဘူးခင်ဗျာ။
ဒီဝေဘီချာတန်ညနေပိုင်းမြမဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေမြမပိုင်းစစ်စစ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဘက်ကအဆိုပြုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်ဒုက္ခသည်တွေနေရင်ပြန်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲအကောင့်ထယ်ဖို့ရေးကော်မတီတရက်လည်းဖွဲ့စည်းမယ်လို့ပြောဆိုသွားပါတယ်နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနဝန်ကြီးဦးကျော်တင့်ဆွေကောင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မိုဟာမက်အလီကအခုလိုပြောဆိုလိုက်တာပါ
সীমান্ত ও নিরাপত্তা সহযোগিতার বিষয়ে আলোচনা হয়েছে অত্যন্ত ফলপ্রসূ আলোচনা
নে জাতিতা আছেনে লংজংয়ে পুপাং সংয়েমুরি নে পদ্ধতি সুইনুই গেজাবারে আজো শিশি সুইনুই নাইগেপি বিংলাদেশ বেকারো আজ্যাম্পা ওয়ারা গো লংওয়া লত্তে মখানে মুওয়ারা গো ঠাটলং আমাখান ব্যোচাগেবারে မြန်မာနိုင်ငံကိုလည်းမကြခင်မှာသွားနိုင်ဖို့မျှော်လင့်ပါတယ်။အခုကိစ္စကိုနှစ်နိုင်ငံစလုံးကငြင်းငြင်းချမ်းချမ်းဖြေရှင်းလိုပါတယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ကုလသမဂ္ဂရဲ့အဆိုအရတော့မြန်မာဘက်ကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ဘက်ကိုခိုးလုံနေသူ၄သိန်းကျော်ရှိတယ်လို့ပြောဆိုထားပေမဲ့မြန်မာဘက်ကတော့ဒီအရေးအတွက်ကိုလက်တင်မခံပါဘူး။မြန်မာဘက်ကထွက်ပြေးသူတွေကိုပြန်လည်လက်ခံရေးအတွက်1993ခုနှစ်ကနှစ်နိုင်ငံသဘောတူချက်အရပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားတာပါ။ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကခေတ်ကာလအခြေအနေနဲ့လက်ရုံးညီတွေရှိရမယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမြောက်ကိုရီးယားခေါင်းဆောင်နဲ့ဆေးစပ်ညှိနှိုင်းဖို့ကြိုးစားပြီးတော့သူ့ရဲ့အခြေအနေကိုဖြုံးပစ်နေတယ်လို့သမ္မတ Donald Trump ကပြောလိုက်ပါတယ်။အာမွေထားပါ Rex ကျွန်တော်တို့လုံးစရာရှိတာတွေလုံးကြတာပေါ့လို့သမ္မတ Trump က Twitter မှာတနင်္ဂနွေနေ့ကရေးပါတယ်။အဲ့လိုအကျယ်တဝင့်ပြောကြားခဲ့ပြီးနောက်မှာပဲဒီ rocket သမားနဲ့25နှစ်တာလုံးလုံးကောင်းကောင်းမွန်မွန်ဆက်ဆံလာခဲ့ပေမဲ့အလုံးမဖြစ်ခဲ့တဲ့အကြောင်းအရင်သမရတွေဖြစ်တဲ့ ကလင်တန်ဘုတ်နဲ့အိုဘားမားလက်ထက်တုန်းကလည်းအောင်မြင်မှုမရခဲ့ကြောင်းသူ့ရဲ့လက်ထက်မှာတော့အဲ့လိုမျိုးမအောင်မြင်တာမျိုးထပ်ပြီးအဖြစ်မခံနိုင်တော့ကြောင်းလည်းတမတ်ထရမ့်ကပြောပါတယ်မြောက်ကိုရီးယားဟာနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိစ္စဆွေးနွေးပြောဆိုဖို့လုံးဝစိတ်ဝင်စားဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်အမေရိကန်ဟာမြောက်ကိုရီးယားနဲ့တိုက်ရိုက်ဆက်သွယ်ပြောဆိုနေတယ်လို့ဝန်ကြီးတယ်လီဆန်ကဖွင့်ပြောပြီးတဲ့နောက်နိုင်ငံသားရေးဌာနကအဲ့လိုပြောခဲ့တာပါနျူကလ িয়ার ကင်းမဲ့ရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေလုပ်ဖို့စိတ်ဝင်စားတယ်ဒါမှမဟုတ်အစဉ်သက်ရှိတယ်ဆိုတဲ့အရေးလက္ခဏာမျိုးမြောက်ကိုရီးယားတာဝန်ရှိသူတွေဘက်ကလုံးဝမပြဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဟက်ဒါနိုဝတ်ကလည်းထုတ်ပြန်ကြတဲ့ခုမှာကြေညာထားပါရခင်ဗျာ
2018ခုနှစ်ရဲ့ဆေးပညာရပ်ဆိုင်ရာနိုဘဲဆုကိုအမေရိကန်သိပ္ပံပညာရှင်၃ဦးကရရှိသွားပါတယ်။တက်ရှိတွေရဲ့ဇီဝကံမဖြစ်စဉ်ကိုထိန်းချုပ်တဲ့မော်လီကျူးစနစ်ကိုတွေ့ရှိခဲ့တဲ့အတွက် Jeffrey Hall, Michael Rosenfeld နဲ့ Michael Yan တို့၃ဦးဟာဆေးပညာရပ်ဆိုင်ရာနိုဘဲဆုချီးမြှင့်ခံရတာပါ။ဒီသိပ္ပံပညာရှင်၃ဦးဟာရင်ခေါင်ငယ်တွေကိုဥပမာစံပြုတ်ထားပြီးတော့နိစ္စဒူဝဇီဝလဲပတ်မှုဖြစ်စဉ်တွေကိုထိန်းချုပ်တဲ့မျိုးဗီဇာတစ်ခုကိုဖော်ထုတ်ပြနိုင်ခဲ့တယ်လို့နိုဘဲကော်မတီရဲ့ရွေးချယ်ရေးကြေညာချက်မှာဖော်ပြထားပါတယ်ရှင်ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမတ်တင်ရထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်လက်စ်ဗီဂတ်စ်မြို့ကတနင်္ဂနွေနေ့ညအုပ်ပိုင်းမှာကျင်းပတဲ့ဂီတပွဲတော်တစ်ခုမှာပြစ်ခတ်မှုဖြစ်တာကြောင့်လူ50ထဲမနည်းသေဆုံးပြီးတော့200ကျော်ဒဏ်ရာရရှိတဲ့အကြောင်းလက်စ်ဗီဂတ်စ်မြို့ရဲ့ရဲတပ်ဖွဲ့အကြီးအကဲကပြောပါရယ်ဂီတပွဲကျင်းပရာနေရာနဲ့လမ်းမဲချတဲ့မန္တလေးဘေးကာစီနိုရဲ့32ထပ်ကနေတိုက်ခိုက်သူက200ယူတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရဲကသတင်းထောက်တွေကိုပြောပါရယ်အခုလိုဂီတပွဲတော်မှာပြစ်ခတ်မှုဖြစ်နေတဲ့အချိန်မှာပဲဖြစ်နေတဲ့နေရာနဲ့အမလန်းမကန်းမှာရှိနေတဲ့ဝင်းဟိုတယ်ကနေအလုပ်ပြန်လာခဲ့သူလက်စ်ဗီဂတ်စ်စီစားခန်းကိုနေလင်းကိုလှမ်းတလျှောက်ရဲလုံခြုံရေးတွေထူထပ်စွာချထားတာကိုမြင်တွေ့ခဲ့ရတဲ့သူတွေ့ကြုံခဲ့ရတဲ့ Las Vegas ရဲ့လုံခြုံရေးအခြေအနေနဲ့ Las Vegas မှာနေထိုင်သူတွေဆိုရင်နေကြတဲ့နေထိုင်တွေကို VOA မြန်မာပိုင်းကမဆုမုံကဆက်တွေ့မြင်မြင်တဲ့အခါသူကအခုလိုစပြောပါတယ်
သူတို့ဖြစ်တာဆယ်နိုင်ဆယ်မိနစ်ကဖြစ်တယ်လို့ကျွန်တော်ဆယ်နိုင်ဆယ်မိနစ်တော့ဖြစ်တယ်ပြောတယ်ပြေးလွှားနေတဲ့အချိန်ပေါ့အဲ့လိုပြေးလွှားနေတဲ့အချိန်မှာကျွန်တော်ကလည်းပြန်လာတာဟိုကျွန်တော်ကပြန်လာတော့ဟိုစင်နာရီဘွဲလောက်ပေါ့နော်ကျွန်တော်ကအလုပ်ကပြန်လာဝင်းကပြန်လာအဲ့တော့ပြန်လာတဲ့ကွာဟိုကျွန်တော် security officer ကျွန်တော်ဟိုတယ်မှာလည်းရှိတယ်သူတို့ကကျွန်တော်ပြောတယ်ဟိုနေ့ဟိုမှာ attitude ရှိတယ်ဟိုနေ့ manly paper မှာဖြစ်နေတယ်အဲ့တော့သတိထားပြီးသွားလို့ပြောတယ်အဲ့ဒါကျွန်တော်တို့လည်းအဲ့ဒါကျွန်တော်ပြန်လာဒါပေမဲ့အဲ့ဒီကျွန်တော်သွားတဲ့နေရာအဲ့ဒီ let's go bullet pack ကိုသွားတာမဟုတ်ကျွန်တော်အဲ့ဒါကိုကြော်ပြီးတော့ဟိုနေ i15 ကိုဝင်လာ i15 ကျော်သွားတော့တော့ဘောင်းတော့ပိတ်ထားတယ်ပိတ်ထားပြီးကားတွေလည်းအကုန်လုံးပြည့်ကျက်နေရေးဟိုဘက်အဝင်တွေပိတ်ထားတာပေါ့နော်နော်ဘောင်းဝင်တွေတော့ထွက်တယ်ဟိုကျွန်တော်ပြန်လာတဲ့အချိန်မှာအဲ့ဒါတင်းလည်းကြားပေါ့လေကျွန်တော်သားလည်းကျွန်တော်ဘုန်းဆက်တဲ့ပြည်မှာအဲ့ဘက်မှာရှူလင်းဖြစ်တဲ့အဖေမတော်နဲ့ပေါ့နော်အဲ့တော့မတော်နဲ့မတော်အဲ့ဒါငါတော်ဘူးလို့သူလည်းအဲ့ဘက်ကပြန်လာကျွန်တော်တို့လည်းပြန်လာပေါ့နော်အင်းလေးရောက်တော့အဲ့မှာတင်းနဲ့မှတော့ပါနေပြီပြည်မှာပြစ်တာတွေလည်းကြားနေရတယ်ပြည်မှာပြစ်တဲ့ဟိုလေးမှတို့တို့စီးနေပြနေပေါ့နော်ဒီလိုမှာ
ဟုတ်ကဲ့အကိုအဲ့တော့အကိုကဒီ last weekend မှာဒီမှာလှုပ်လှုပ်နေရတယ်ကိုဟုတ
်ဟုတ်ဝင်းမှာလှုပ်တာပေါ့ဗျာ
ခုဖြစ်သွားတဲ့နေရာနဲ့ကလေဘလောက်လောက်များဝေးလဲနောက်ပြီးတော့အဲ့ဒီနေရာကဒီလိုမျိုးဂီတပွဲတော်တွေနောက်ပြီးတော့ခုနလိုမျိုးဒီလူစုလူဝေးနဲ့လုပ်တဲ့အခမ်းအနားတွေလုပ်လို့ရှိလားကိုဟုတ်အဲ့ဒီအခြေအနေလေးလည်းပြောပြပေးပါဦ
းဟုတ်ကဲ့အဲ့ဒီနေရာရှိတယ်အခုကမန်လေးဘေးဆိုတော့ဘယ်ဘက်တောင်ဘက်ကြပါဘောနော်လက်သေးရဘူးလားဘာတောင်ဘက်ကျွန်တော်ကတော့ north ကိုနည်းနည်းရောက်တယ်ဘလောက်လောက်ဝေးမလဲဆိုတော့မှန်းကြည့်ကျွန်တော်ကျွန်တော်3မိုင်လောက်ဝေးမယ်3မိုင်လောက်ဝေးမယ်ထင်တယ်ကျွန်တော်မှန်းကြည့်ပြောတာနော်သူကအုံးနေပြစ်တဲ့လူကကျွန်တော်သူတို့ရဲပြောတာပြစ်တဲ့လူကမန်လေးဘေးဟိုတယ်ကနေပြစ်တာ32ထက်ကနေပြစ်တယ်လို့ပြောတယ်အဲ့ concept လုပ်နေတာကအဲ့လို country concept လုပ်နေတာ Lexa ရဲ့ရှေ့ဆိုတော့မန်လေးဘေးနဲ့ဆိုလို့ရှိရင်လက်ဆောင်တို့တော့ကြာတာပေါ့နော်အဲ့ဒါနေသူပြစ်တယ်လို့ပြော
ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီအကိုပြန်လာတဲ့အချိန်မှာဒီလိုလုံခြုံရေးလမ်းမှာလည်းတခြားလုံးတွေ့ခဲ့တယ်ဆိုတဲ့အခါကျတော့ last week မှာရှိနေတယ်ပေါ့နော်ဒီလူတွေအနေနဲ့ဒီလောလောဆယ်အခုပြစ်ခတ်မှုလည်းဖြစ်သွားတယ်ဆိုတော့အကိုအနေနဲ့ကောဘယ်လောက်ထိစိုးရိမ်မှုရှိပါလဲ
ဟုတ်ကဲ့ကျွန်တော်စိုးရိမ်တော့ဗောကျွန်တော်တို့ကတော့သိတယ်မှန်ဒီဟာအဲ့ဒီလေဟိုနေ tourist အများကြီးလာနေတဲ့အချိန်နောက်ဒီ concept ကလည်းအဲ့မှာ concept လုံးနေတဲ့အချိန်ကိုသူကမှတ်ပြစ်တာဗျာအဲ့တော့ကျွန်တော်လည်းတော်အားလုံးကစိုးရိမ်နေဗျာလူတွေတယောက်တယောက်မေးနေကြတာဗောသူက mean ဘယ်လိုလဲအဆင်ပြေ okay လားဗာလားအကုန်လုံးတက်စီပို့ပြီးမေးနေကြတယ်ဆိုတော့ hotel တွေကဘယ်လိုလဲဆိုတော့ hotel တွေကအားလုံးက lockdown လုပ်လိုက်တယ် เตียหลูได้อะแท้มวยอ่ะอู้อตวยหลูได้อะเต็มทั่วอ่ะอลุลุได้หลูไปเพียๆลาเตะหลูไปเพียๆเออคุณเนี่ยซวยเหมือนจ๋าบ่อกังลงอ่ะเตยมาติมาตะแกอายสุปรมาเปล่าอายผิดเลยเปล่าอ่ะเมียคุณติดเนี่ยอายผิดเลยเปล่าแต่ว่านอกต่อคุณเยมุเปล่าอ่ะတော့คุณเนี่ยตะเนี่ยได้ผิดอ่ะตะเนี่ยได้ผิดอ่ะนอกคุณเนี่ยช้าเนี่ยได้ไม่ใช่บ่อู้รู้ตัวเปล่าเออเนเน่တော့เนเน่ซวยเนี่ยล่ะเนเน่ซวยเนี่ยจ๋าว่าแล้วก็แต่ปร
Okay. Ado aku lo mew di lo sulai biang lai bono di lo di kita pula lo ni le cima abogan ni lo mew pite hamu kate hamu bono lo mew di lau cici cici pite hamu jonge bula ko.
Jonge bula ni, ada kah mam jonge bula. Iya ni le pawali le siap bula. Selam mew al mew mes suriya ada kah mam jonge alung shop pite kong jono alung.
Okay. Aku ado aku lo di mana bayi jalo sen di lo tuara mew lo di lara mew lo bono pula belum mew teru bagan ni biro aku le si ko di le speak ke di
เยวินันดีเยทานาบกายอลงจองเอาถ่าไปมั้ยลูกเทล่ะตรุเตี่ยวก็เลยลุ่นนี่แหละลูกสุบี้รอเปล่าถ่าละแหละสิรอดิฮะโอเคอะคุณเนี่ยอมยุติมีอะลุ่นนี่แหละเปล่าคุณน่ะว่าโหลกานัมเบอร์ติยอตุนปုံนี่ยอมาติมาละตุตื่นจองจาบ่รอละเนี่ยสุบมาอย่างเยรี่ยายเว้ยตรุโหเทลเนี่ยแกไม่วินแล้วเอาถั่วเราตรุกินไนนี่ดิบาเลยละชะเลยไอ้หลุเมียวตรุโหเทนโกเรียลุ่นโอเคอะคุก็อะคุอโกนาวซงอะคุเปลี่ยนละแหละเฉยมาอ๋อแลมมาลงนู
ลงจงยิเฉินนี่บ่รู้สิเลยก็สตริปปอมมาတော့อายอีบ่ตึกบันแลนด์ไลน์เนี่ยบ่เว้ยพิษตามันลีเบ่มาพิษแล้วเราก็โหเลเล่ามาคือดีโหลမျိုးဖြစ်သွားတဲ့အပေါ်မှာဒီအကိုလည်းဒီလက်စပီကာကဒီဒေတာခံတက်အောင်နေနေပေါ့เนาะအခုလို့အကျန်းဖတ်တိုက်ခိုက်မှုအထူးသဖြင့်ဒီလိုဂီတာပွဲတော့မှာပျော်ရွှင်ပြီးတော့မှာခုလို့ဖြစ်ခတ်မှုဖြစ်တယ်ပေါ့မှာအကိုအနေနဲ့ပေါ့เนาะဒေတာခံတက်အောင်နေနေတော့ဘယ်လိုများဟိ
Las Vegas did a conquering or Masumo Minian de Biatoraba, Kuro, Spain and Gasana, can you work good jump in Biavame? Spain and Gane, Catalonia did a Lula Yea, you put to a Ludovora, Sana, can you wago, the Ningle Niga, Jimbarama, Spain and a Quetrabu Paga and a Yacarello, get Langansau, Carlos de Beach Monska, Piovare, Spain Soyagaro di Luru Sana, can you wema, may be put Damiket Luta, Poisimo, Chicken, Urin, Minu Busovi, Longo Yene, Etigio, Nini Yeri, Silubio, may be Wego Pio Queen Kevare, Spain Yeri, Champanini Mujo, Yana Chile, may be Dure, Daya Dorejang, Salatisa Hogetin Lago, Kong, Ongatin Pia Tavare.
Spain and your bank Catalonia, the Daga Luis and I can you work with Pucuevo. Spain, Suyaga, Tone Chile, Lunuin, the Porigo, Silo Care, Daimele, Lumiazugaro, through the Bora Sanarigo, Laya, maybe get Jabi, Nea de Chomaro, Lunjoin, Yer in a Pipacari, Pipua Gavare, Diganimaro, Catalonia, Tamara, Carlos Pui, the Manga, Luis and I can you wema and Nayala Dajan, through Nina Tijan and Pierre de Quinci, Lucina like Barre.
And consequencia?
Now we're talking Yapaima, Tonoru, Suya Puenine, Digni, Mayala.
ဒီကနေ့မဲရလက်တွေကိုလူလူရဲ့သဘောဆန္ဒနဲ့ရွေးချယ်ထားတဲ့ကက်တလန်လွှတ်တော်ကိုပေးပို့သွားပါမယ်။ဒါမှသာဆန္ဒခံယူပွဲလုပ်ထုံးလုပ်နည်းတွေနဲ့အညီအကောင့်ထဲပေါ်သွားနိုင်မှာပါ။စပိန်ဝန်ကြီးချုပ်မာရီယာနိုရီဝိုင်ကတော့ကက်တလိုနီးယားဒေသကတရားခွဲထွက်ခြင်းတွေကြတဲ့အစိုးရဟာဒီမိုကရေစီစနစ်ရဲ့အနှစ်သာရကိုပြည့်ရဲ့ပြုနေကြတယ်လို့တနင်္ဂနွေနေ့ကစပိန်မှာလူလူဆန္ဒခံယ ဖို့ကြိုးစားဆောင်ရွက်ခဲ့တယ်လို့ပဲဒီမိုကရေစီနိုင်ငံတနေနိုင်ငံအနေနဲ့ဒီလိုရပုံမှာပြည်ပြတ်သားသားစန့်ကျင်ခုခံမှုအခြေအနေတွေရှိပြီးသားဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်စပိန်ဆိုရရဲ့အကြမ်းမင်းကန်တွယ်မှုတွေကိုကက်တလိုနီးယားနိုင်ငံရေးသမားတွေကပြစ်တင်ဝေဖန်ပြီးစပိန်ဆိုရရဲ့ပြုမှုကန်တွယ်ပုံနဲ့ပတ်သက်လို့ဥရောပသမ္မတအနေနဲ့စန့်ကျင်ရှုတ်ချဖို့တောင်းဆိုသွားမယ်လို့ပြောပါတယ်စပိန်မှာကက်တလိုနီးယားဒေသဟာကျွယ်ဝချမ်းသာတဲ့နေရာဒေသတစ်ခုဖြစ်ပြီး2010ခုနှစ်ကစလို့ကိုပိုင်စီရင်အုပ်ချုပ်ခွင့်အချို့လက်လွတ်လာရတာပါ။အဲဒီနောက်9နှစ်အကြာမှာတော့ကက်တလိုနီးယားရွေးကောက်ပွဲမှာခွဲထွက်ခြင်းတွေကအနိုင်ရခဲ့ပြီးတဲ့နောက်တီးကြလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ဖို့အခုလိုဆန္ဒခံယူပွဲကျင်းပတာပါ။စပိန်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့ခွဲထွက်ခွင့်မရှိဘူးလို့ရေးသားထားပါတယ်။မြို့ရယ်မက်ဒရစ်မှာလည်းဒီလူလူဆန္ဒခံယူပွဲကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့လည်းကက်တလိုနီးယားဒေသခွဲထွက်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာမှထောက်ခံမှုတွေရနေပါတယ်။စကော့တလန်မြို့ရယ်အီဒင်ဘာ့ဂ်မှာကျင်းပတဲ့ဆန္ဒပြပွဲမှာပါဝင်သူဆိုညာကတ်ကလင်က
I think that all places in the world
Basque, Catalonia, Scotland, Palestine, ကာဒစ္စတန်ကဘာကြီးတွေကဘယ်နိုင်ငံမှဖြစ်ဖြစ်
သူတို့အနေနဲ့နိုင်ငံအဖြစ်ရည်တည်ခွင့်ရှိတယ်လို့ဒီလှုပ်ရှားမှုတွေအားလုံးကိုလည်းကျွန်မထောက်ခံပါတယ်
။စပိန်လူမျိုးရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နေနည်းမှုကိုဥရောပခေါင်းဆောင်ချုပ်ကပြစ်တင်ဝေဖန်ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒီလူဆန္ဒခံယူပွဲဟာဒီမိုကရေစီစနစ်42နှစ်ကြာကျင့်သုံးလာတဲ့စပိန်နိုင်ငံအတွဲအကြီးမားဆုံးနိုင်ငံရေးစိန်ခေါ်မှုတစ်ရပ်လည်းဖြစ်လာပါတယ်ခင်ဗျာ။
ရရှိမြန်ခေါရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအထူးသဖြင့်တော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တီချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးဖြူပြင်းပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲအီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းလူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်တော်ရရှင်တွေကိုကြိုဆိုပါရစေ
။မနေ့ကအင်္ဂါနေ့ည9:00နာရီမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ပြည်တွင်းသတင်းဆောင်ရွက်ပဲဆက်ရအောင်ပါ။ဘင်္ဂလားဒေ့ရှ်နယ်စပ်မှာတိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကပ်ဆုပ်ကြီးကြောက်ရွံ့မဲ့အန္တရာယ်နဲ့ရင်ဆိုင်နေရကြောင်းကမ္ဘာစာနာရေးခအစီအစဉ် WFP ရဲ့အကြီးအကဲကသတိပေးပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုရင်ရောက်ရှိနေတဲ့ WFP အကြီးအကဲဒေးဗစ်ဘေးစလီကဒုက္ခသည်တွေအတွက်နောက်ထပ်6လစာစာနာရေးခထောက်ပံ့ဖို့ဒေါ်လာ85သန်းအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။မိုင်းအင်ဂျင်နိုင်ကတင်ပြထားပါတယ်။
တခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေကြောင့်ဩဂုတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်5သိန်းနီးပါးရှိနေပြီးသူတို့အတွက်နိုင်ငံတကာရဲ့အရေးပေါ်အကူအညီအလွန်လိုအပ်နေတယ်လို့ဒုက္ခသည်စခန်းတွေရှိကိုယ်တိုင်ရောက်ရှိနေတဲ့ WFP အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘစ်လေးကတင်းငွေနေနေကသတင်းတောက်တွေကိုခုလိုပြောပါတယ်
You're talking about 4-5
ဒီကနေ့5သိန်းလောက်အထိရှိနေတဲ့ဒုက္ခသည်တွေကိုနေ့စဉ်နေ့တိုင်းစာနာရေးခါထောက်ပံ့နေတာပါဘင်္ဂလားဒေ့ရှ်တနင်္ဂနွေနေ့မလုပ်နိုင်ပါဘူး။နိုင်ငံတကာအတန်းဝန်ဘက်ကအင်းနဲ့အားနဲ့ဝိုင်းဝန်းလှုပ်ဆောင်ပေးရမှာဖြစ်ပါတယ်။လက်ရှိမြေပြင်အခြေအနေမှာအလွန်အခက်အခဲဖြစ်နေတဲ့ဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်ကတာဝန်ရှိသူတွေ၊ NGO တွေ၊ပုဂ္ဂလိကအဖွဲ့အစည်းတွေ၊ကုလသမဂ္ဂနဲ့တခြားအဖွဲ့တွေကိုနိုင်ငံတကာအတန်းဝန်ကဝိုင်းဝန်းကူညီရမှာဖြစ်ပါတယ်
။အကယ်၍နိုင်ငံတကာအတန်းဝန်ဘက်ကအချိန်မီအကူအညီတွေမပေးနိုင်ဘူးဆိုရင်ဒုက္ခသည်တွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကိုရင်ဆိုင်ရဖို့ရှိကြောင်းDavid Bisley ကအခုလိုပြောပါတယ
် Just for example on the World Food Program we're going to need
FP ကိုပဲဥပမာပေးရမယ်ဆိုရင်လာမယ့်5လ6လအတွင်းစားနပ်ရိက္ခာအတွက်ပဲဒေါ်လာ85သန်းလိုနေပါတယ်နောက်ပြီးလမ်းမဆက်သွယ်ရေးကောင်းမွန်ဖို့နေထိုင်စရာရရှိဖို့အတွက်လည်းလိုအပ်ပါတယ်အဲ့ဒီအတွက်တစ်ကမ္ဘာလုံးရဲ့ပံ့ပိုးမှုလိုအပ်ပါတယ်ကျွန်တော်တို့တကယ့်ကိုလူသားချင်းစာနာမှုဆိုင်ရာအရာမအခက်အခဲကြီးကိုရင်ဆိုင်နေရတာပါကျန်းမာရေးဆောင်ရှားမှုကနေအာဟာရပြည့်ဝတဲ့တန်ရှင်းတဲ့တောက်သုံးရေးမင်းသားရည်နဲ့နေထိုင်စရာအိမ်တွေကိုမရခဲ့ဘူးဆိုရင်ဒီပြဿနာဟာထိ ंछ ုပ်အပ်ခက်ခဲတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးအဖြစ်ပြောင်းလဲသွားနိုင်ပါတယ်
။တီးခဲ့တဲ့လကရခိုင်ပြည်နယ်မြောက်ပိုင်းမှာနေဆက်လုံခြုံရေးစခန်းတွေကိုရိုဟင်ဂျာစစ်သွေးကြအုပ်စုကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကပြန်လည်နှိမ်နင်းတဲ့စစ်စင်ရေးတွေကြောင့်တလအတွင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တန်းတဝက်နီးပါးရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်တောင်ဘက်ဆွန်းမှာရှိတဲ့ဝေးလံခေါင်ဖျားတဲ့ကျွန်းဖြစ်တဲ့ရှာပိုရီဒရစ်ကိုလှေတွေနဲ့ရောက်ရှိလာတာဖြစ်ပါတယ်။တစ်သားနဲ့လှုပ်ထားပြီးအရှေ9မီတာရှိတဲ့လှေတစ်စင်းကိုလူအယောက်90လောက်တင်ဆောင်ပြီးညဘက်အချိန်မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံချားထားတဲ့နတ်မြေဝမ်းကို၃မိုင်ခွဲကျော်လောက်လှော့ခတ်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာကြတာဖြစ်ပါတယ်ရှင
်။မအင်ဂျင်နိုင်ပါရှင်။ရှီခိုင်ပြည်နယ်မြောက်ပိုင်းမှာအဂိုလာအတွင်းနဲ့ကြားဆောင်ကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတာဝန်ရှိသူတွေဘက်ကထုတ်ပြန်တဲ့သတင်းတွေနဲ့နိုင်ငံတကာကသုံးသပ်ဝေဖန်ပြောဆိုမှုတွေမှာကွဲလွဲချက်တချို့ရှိနေပါတယ်။ထိပေါ်သံရင်သားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကဘလို့သုံးသပ်ကြသလဲဆိုတာမအေးအေးမကမင်းမြန်တင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းလည်းဖြစ်တဲ့ဘင်္ဂလားမြန်မာနယ်စပ်မှာနေကြသောကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာပြည်တွင်းကဒုက္ခသည်အရေးကိစ္စတွေအကြမ်းဖက်မှုကိစ္စတွေဟာတစ်ဆက်တည်းဖြစ်လာခဲ့ပါတယ်ဒီအတွက်အကြမ်းဖက်မှုတွေကိုနိုင်ငံတကာကရှုတ်ချနေပေမဲ့လူ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာအကြီးအကျယ်ဝေဖန်မှုတွေခံနေရတာပါမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက KNU
ကရင်ယူကရင်မျိုးသားစည်းရုံးရဲ့ဒုတိယဥက္ကဋ္ဌဖတိုးကွယ်ထူးကတော့ရခိုင်ပြည်အရေးနဲ့ပတ်သက်လို့သူတို့ရဲ့သဘောထားတွေကိုစုစည်းထားချက်တွေရှိနေပြီဖြစ်တဲ့အကြောင်းအရတော့ဆောင်ရွက်ရမှာပဲတစ်သက်ကတော့လူတိုင်းရဲ့စာနာမှုဒါတွေကလည်းဒီကိုယ်တိုင်ကိစ္စပေါ်မှာလည်းထားမယ်သဘောထားလို့ရှိနေတယ်။နောက်ဆုံးအနေနဲ့ရေးအဆုံးထိကနေဒီလိုရှိတဲ့ကြတာလည်းကျွန်တော်အဲ့ဒါလည်းပုံကောင်းတ
ဒီကနေ့ကျွန်တော်တို့ဖြစ်ပြန်လို့ရှိရင်လည်းအဲဒီစုကြီးရဲ့ပုံမှန်အခြေခံမှာဘယ်လိုကျွန်တော်တို့မြင်လဲ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အနေနဲ့မြန်မာပြည်ရခိုင်ပြည်နယ်အတွင်းကအဖြစ်အပျက်တွေပေါ်မှာထောက်ခံမှုဝေဖန်မှုကန့်ကွက်မှုတွေမရှိဘဲတိတ်ဆိတ်နေတယ်လို့လည်းသတင်းတွေကထွက်ပေါ်နေတာပါ။ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal
ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငီးကတော့မြန်မာအစိုးရနဲ့နိုင်ငံတကာရဲ့ပြောဆိုချက်တွေဟာတစ်ထက်တည်းမကျတဲ့အပေါ်မှာလေးလာစောင့်ကြည့်နေသေးဖြစ်တယ်လို့ဆိုပါတယ်။ဒီနှစ်ကနိုင်ငံတကာရဲ့ပြောဆိုချက်နဲ့ပမာဆွေရရဲ့ပေါ့နော်ဒီဆွေရရဲ့ပြောဆိုချက်ကတစ်ထက်တည်းမကျတော့ဒါလည်းကျွန်တော်တို
ဒီလာတုံးတက်နေတဲ့ကာလဖြစ်နေတယ်လေဒါပေမဲ့ကျွန်တော်တို့ကအဲဒီလိုဖြစ်တဲ့စာနာနာစာနာကြတာပေါ့ဒါပေမဲ့တကယ်လက်ပြုတ်ကပြုလုပ်ခဲ့တယ်ဆိုတာကိုပဲကျွန်တော်တို့ကအဆိုးသားစစ်ဆေးလေးလာနေတဲ့ဆောက်ရှိနေတဲ့ဖြစ်နေတယ်ခင်ဗျရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစလို့နှစ်ဖက်အတိုင်းဝိုင်းနေကြပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဗုဒ္ဓဘာသာဝင်တွေအစ္စလာမ်ဘာသာဝင်တွေဟိန္ဒူဘာသာဝင်တွေအကုန်လုံးဟာတက်ဖြတ်မှုအကြမ်းဖက်ခံရမှုတွေကိုခံခဲ့ရတာကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပါပြတ်ပြားသွားရပါတယ်တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာလည်းတိုက်ပွဲတချို့ရှိနေတဲ့အတွ ဒီနေ့လုပ်ငန်းရှင်တွေကိုစောင့်ရနေရခြင်းဖြစ်တာကြောင့်လေရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတော့မယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုကြပါတယ်ရှင်။
မအေးအမမင်းမြန်တင်ပြတော်ရပါရှင်အခုထုတ်လွှင့်ပေးနေတဲ့ဗီအိုအင်မြန်မာပိုင်းရညနေခင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲဗီအိုအေရုံမြင်သံကြားအစီအစဉ်ကိုညနေ9:00နာရီခွဲတိဒါရိုက်ထုတ်လွှင့်ပေးသွားအောင်ပါအေရှာဆက်7ဂျူရူကနေဖန်ယူချီရှုနိုင်ပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦး အမေရိကန်ပြည်သူ့နေပါဒါပြည်နယ်လာစ်ဗေဂတ်မြို့ကကန်ထရီမျိုးစစ်ဂီတာဖျော်ဖြေပွဲတစ်ခုမှာမနစ်တနင်္ဂနွေနေ့နောက်ပိုင်းကအမျိုးသားတအုပ်ကပြစ်ခတ်တာကြောင့်အနည်းဆုံးလူ90သေဆုံးပြီးတော့200ကျော်ဒဏ်ရာရရှိတဲ့အကြောင်းရင်းကပြောပါတယ်ဒီပြစ်ခတ်မှုဟာဆိုရင်အမေရိကန်သမိုင်းမှာအသေးအပြောက်များဆုံးပြစ်ခတ်မှုလည်းဖြစ်ပါတယ်ဂီတာပွဲကျင်းပရာနေရာနဲ့လမ်းမဲချတဲ့မန္တလေးဘေးကာစ
တင်းထောက်တီကိုပြောပါတယ်။တနတ်သမားကတော့အသက်64နှစ်အရွယ်စတက်ဖင်ဖက်ဒော့ဖြစ်ပြီးသူ့ရဲ့နောက်ကျောင်းယာစဝင်ကိုအာနာပိုင်တို့စစ်ဆေးနေဆဲဖြစ်ပါတယ်။စပိန်နိုင်ငံကနေကတ္တလိုနီးယားဒေသခွဲထွက်ရေးအတွက်မနစ်တင်းငင်းနေနေကလူလူဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောပါတယ်။ဒါပေမဲ့စပိန်အစိုးရအနေနဲ့ဆွေးနွေးညှိနှိုင်းမှာလို့လဲကော်မရှင်ကတိုက်တွန်းပါတယ်။နိုင်ငံရေးကိစ္စမှာအကြမ်းဖက်ကင်တွယ်လို့မရဘူးလို့ဥရောပကော်မရှင်ရဲ့ပြောခွင့်ရကဒီကနေ့တင်းလာနေမှာပြောဆိုသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဘက်ကအဆိုပြုထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဥက္ကဋ္ဌကဒီကနေ့တင်းထင်းလာနေမှာပြောပါတယ်ဒုက္ခသည်တွေနေရာရင်ပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲအကောင့်ထယ်ဖို့ရေးကော်မတီတရက်လဲဖွဲ့စည်းမယ်လို့ပြောဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ဒါကာမြို့တော်မှာတွေ့ဆုံဆွေးနွေးပြီးအခုလိုပြောဆိုသွားတာဖြစ်ပါတယ်ရှင်
တရင်ချင်းချုပ်ကမှတင်ငင်ထက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှစမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် View American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းတိုမီတာ20 kHz 7133ညလိုင်းတိုမီတာ25 kHz 7169လိုင်းတိုမီတာ51 kHz 5905တို့ကနေတည်းထုတ်လွှင့်ပေးတော်အောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် View ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှံလောပါ
This program has come to you from the Voice of America, Washington.